ရုရှားကောင်ဆောင်ကတိတိတတ်တဆီးရဲတွုံမြင်ပြီးနျူကလ িয়ার နဲ့လက်တုံပြန်ဖို့ပါချင်းချောက်ထားချိန်မှာပဲယူကရိန်းအပေါ်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ကျူးကျော်မှုကိုအမေရိကန်သမ္မတဂျိုးဘိုက်တန်ကကုလသမဂ္ဂမှာဝေဖန်လိုက်ပါတယ်။အမေရိကန်ပြည်တော်စုနယူးယောက်မှာကျင်းပတဲ့ကုလသမဂ္ဂထူထူးညီလာခံမှာဗုဒ္ဓဟူးနေ့ကသမ္မတဘိုက်တန်ရဲ့မိန့်ခွန်းမှာအများစုကတော့ရုရှားကိုပြစ်တင်ရှုတ်ချခဲ့တာပါ။ပွင့်ပွင့်လင်းလင်းပြောရရင်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုကအိန္ဒိယနိုင်ငံကိုကျူးကျော်ခဲ့ပြီးအချုပ်ချအနာပိုင်နိုင်ငံတစ်ခုကိုမြေပုံပေါ်ကဖယ်ရှားဖို့ကြိုးစားခဲ့တယ်လို့သမ္မတဘိုက်တန်ကပြောပါတယ်။အိန္ဒိယနိုင်ငံရဲ့ပိုင်နက်ကိုသိမ်းယူတာမဟုတ်ဘဲရှင်းရှင်းလင်းလင်းတမ်းမြစ်ထားတာထက်အရေးကြီးတာမရှိတဲ့ကုလသမဂ္ဂဗြိတိန်ရဲ့အခြေခံအကြဆုံးမှုတွေကိုရုရှားဟာပြောင်ပြောင်တင်းတင်းချုပ်ဖောက်ခဲ့တယ်လို့အမေရိကန်သမ္မတကပြောပါတယ်။တရုတ်ရဲ့ရှင်းချမ်းဒေသတွင်တိုင်းရင်းသားလူနည်းစုတွေနဲ့ဒီမိုကရေစီလိုလားသူတွေအပေါ်တရုတ်အစိုးရရဲ့ဆူဆူရွရွနှိပ်ကွပ်မှုတွေနောက်အာဖဂန်နစ္စတန်နိုင်ငံတွင်အမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်တာလီဘန်ဘက်ကပို့ပြီးဖိနှိပ်လာတာတွေကိုလည်းအမေရိကန်သမ္မတကကုလသမဂ္ဂမိန့်ကိုမှထည့်သွင်းပြောပါတယ်။ယူကရိန်းအရေးကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကအရေးယူမဲ့ကိစ္စကိုဗီတိုအနာသုံးတက်မြစ်ခဲ့တဲ့ရုရှားကိုလည်းဝေဖန်ပါတယ်။ထိရောက်ပြီးယုံကြည်စိတ်ချရတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖြစ်ဆက်လက်တည်ရှိရေးမလွဲသာမရှောင်သာအခြေအနေမျိုးကလွဲရင်အမေရိကန်အပါအဝင်အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဗီတိုအနာအသုံးပြုတာရှောင်ကျဉ်တဲ့လို့အမေရိကန်သမ္မတကပြောဆိုခဲ့ပါတယ်ရှင်။